မြန်မာနိုင်ငံမှာစစ်တပ်ကနေအာဏာသိမ်းတာကိုဆန့်ကျင်တဲ့အနေနဲ့အကြမ်းမဖက်အာဏာဖီဆန်ရေးစီဒီအမ်လှုပ်ရှားမှုမှာပါဝင်ခဲ့ကြတဲ့အစိုးရဝန်ထမ်းအများအပြားစာဝင့်နေအကြက်တဲနဲ့ကြုံတွေ့နေကြရပါတယ်။ဒီအကြက်တဲကြောင့်အသက်ဆုံးရှုံးသွားရသူတွေတောင်ရှိပါတယ်လို့ရေနံမြေဝန်ထမ်းတွေကပြောပါတယ်စီရီယံဝန်ထမ်းတွေဖြစ်နေကြလို့ပုဂ္ဂလိကကုမ္ပဏီတွေကအလုံမခံရတာနောက်အင်ရှင်တွေကအိမ်ကမ်းမငှားရတာမျိုးတွေလည်းကြုံနေရတာကြောင့်တချို့ဝန်ထမ်းတွေဟာလုပ်ငန်းဝင်ကိုပြန်ဝင်သွားကြရတာတွေလည်းရှိနေပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းမတ်စုမြတ်မွန်ပြောပြပေးပါရှင
်စစ်တပ်အာဏာသိမ်းမှုကိုစန့်ကျင်တဲ့အနေနဲ့2021ခုနှစ်ဖေဖော်ဝါရီလဆန်းပိုင်းတွေကစလို့အကြမ်းမဖက်အာဏာဖီဆန်တဲ့စီရီယံလှုပ်ရှားမှုတွေစတင်ခဲ့ချိန်မှာနိုင်ငံတော်ကအစိုးရဝန်ထမ်းအများအပြားပါဝင်ခဲ့ကြပါတယ်ပညာရေးဌာန၊ကျန်းမာရေးဌာန၊ဆောက်လုပ်ရေးဌာန၊မြေရထားဌာန၊စွမ်းအင်ဌာနစတဲ့ဌာနဆိုင်ရာကဝန်ထမ်းအများအပြား CDM လုပ်ခဲ့ကြပါတယ်။အဲ့လို CDM လှုပ်ရှားမှုမှာပါဝင်တဲ့ဝန်ထမ်းတွေကိုစစ်ကောင်စီကလည်းဝန်ထမ်းအင်အားတွေကနေအတင်းဖယ်ရှားတာ၊ဥပဒေတက်တရားစွဲတာတွေလုပ်ပြီးတုံ့ပြန်ခဲ့ပါတယ်။ဒါကြောင့် CDM ဝန်ထမ်းတော်တော်များများတိတ်ချောင်ခဲ့ကြရပြီးအခက်အခဲတွေကြုံတွေ့နေကြပါတယ်။ CDM ဝန်ထမ်းတွေကိုနှိစက်ရထောက်ပံ့ကူညီမှုတွေရှိခဲ့ပေမဲ့တနှစ်ကျော်အချိန်ကြာလာချိန်မှာတော့ပံ့ပိုးမှုမရတော့သူတွေများလာပါတယ်။တချို့ကိုမိသားစုတွေကထောက်ပံ့ပေမဲ့ရေရှည်ဝင်ဝင်မရှိတဲ့အတွက်ရပ်တည်ဖို့ခက်ခဲလာတယ်လို့ရန်ကုန်တိုင်းကအထွေထွေအုပ်ချုပ်ရေးဦးစီးဌာန CDM ဝန်ထမ်းတယောက်ကပြောပြပါဗျာ။ထိုင
်ကုန်မှုတွေကအများကြီးရှိတယ်။အများကြီးဆိုတော့ဒီကြောက်ကမှလည်းထိုင်ကုန်မှုတွေရှိလာတယ်။ဝင်ဝင်မရှိတော့ရပ်တည်ဖို့ခက်လာတယ်။ဘူးလည်းရှိမှာမိသားစုမှာပဲကိုယ်ထောက်ပံ့နေရတယ်အဲ့လိုအခြေအနေကြီးဖြစ်နေတယ်။လှုပ်ရှားရတာတော့အဲ့လိုစီဒီယံလောက်တာတွေလုံးဝကြီးမခံကြရဘူး။
မကွေးတိုင်းမင်းဘူးမြို့နယ်ထောက်ရှာပင်ရေနံမြေကစီဒီအမ်ဝန်ထမ်းတွေထဲမှာဆိုရင်ထမင်းနတ်မအောင်မစားရသူတွေလည်းများလာတယ်လို့စီဒီအမ်ဝန်ထမ်းတယောက်ကပြောပြပါရယ်စားဝတ်နေရအခက်အခဲကြောင့်အသက်ဆုံးရှုံးသွားတဲ့ရေနံမြေကစီဒီအမ်ဝန်ထမ်း12ဦးလောက်တောင်ရှိတယ်လို့သူကပြောပါရယ
်သူကတော့ထမင်း3နဲ့ပုံမှန်3နဲ့စားတာတနက်စားတဲ့လူရှိရယ်ပြီးတော့ကြတော့ဟိုပုံမှန်လူတိုင်းစီမှာကျုပ်တလုံးကြော်စားကြပေးမယ်ကျုပ်တလုံးညမနဲ့စားကြတာရှိအဲ့လိုမျိုးအစားဝတ်နေကျွန်တော်တို့မှစားဖို့တည်းလည်းဘာမှမရှိဘူးဘာမှမရှိတော့ကျွန်တော်တို့မှရန်လက်ခက်ခွဲဖြစ်တယ်ပေါ့ဟိုမဖြစ်ပါဘူးဆိုရင်ကျွန်တော်တို့မှဟွာပေါ့တလောက်ဟို3000လောက်အရင်တော့စားဖို့တည်းရတယ်အဲ့လောက်ရရင်ကိုဟိုမစိုးဘူးပေါ့အခုကတလောက်ဟိုဘာမှတရားမှမရတော့ကြတော့အကုန်လုံးကနည်းခက်ခဲရှိအဲ့လိုမျိုးတချို့ကကျွန်တော်တို့စီဒီယံလုံရင်းတလန့်နဲ့ဆုံးသွားတာရှိတယ်စားဖို့နေခက်ခဲကြအခုလောလောဆယ်တော့ကျွန်တော်တို့မှတ်ထားတဲ့ရေအတွက်ရတော့ဟွာလောက်ရှိပါပြီစနေရောက်လောက်တော့ရှိသွားပြီက
အရင်တုန်းကရခဲ့တဲ့အထောက်အပံ့တွေကလည်းအခုနောက်ပိုင်းမရှိသလောက်ဖြစ်သွားပြီလို့သူကပြောပါတယ်ဒါကြောင့် CDM နှုတ်ရှားမှုမှာပါဝင်ခဲ့တဲ့အစိုးရဝန်ထမ်းတချို့အလုတ်ခွင်ပြောင်းဝင်သွားကြသူတွေလည်းရှိနေပါတယ
်ရှိတာရှိပါတယ်ရှိပါတယ်ဆိုကျွန်တော်တို့ဟိုတချို့ကလည်းနေစရာနဲ့စားဝတ်နေရအခက်ခဲကြောင်ဘလို့မှဟိုဆောင်လွှဲလို့မရတဲ့အနေအထားကြောင့်ပြောင်းဝင်သွားတယ်လည်းရှိရအစိုးရကစားဝတ်နေခက်ခဲရခက်ခဲပဲဆက်လုပ်မယ်ဆိုတဲ့ဇွဲနဲ့လူတွေလည်းတော်တော်များများရှိပါသေးတယ်ဒါတော့ဆယ်တော့ကျွန်တော်တို့စဝင်ကစလောက်ခါစကားတော့ဟွာလောက်တော့ရှိတထောင်ကျော်ကျော်လောက်ရှိအခုလောလောဆယ်တော့ကျွန်တော်တို့မှာစဝင်နေအခက်ခဲဒီစပုတ်တီးကလည်းဟိုအရင်လိုမရှိတော့ဘူးကျွန်တော်တို့မှာရှိရတာအရင်ခက်ခဲဖြစ်တော့ကြတော့တချို့ကကြတော့ပြန်တော့မဝင်ဘူးတချို့ကကြတော့ပြန်ဝင်ကြတယ်လောလောဆယ်တော့ကျွန်တော်တို့မှာဟွာလောက်တော့ကျန်သေးတယ်900ကျော်လောက်တော့ကျန်သေးတယ
်မကွေးတိုင်းမင်းမို့မြို့နယ်ထောက်ရှာပင်ရေနံမြေကဝန်ထမ်းတထောင်လောက်ဟာ CDM မှာပါဝင်ခဲ့ကြတဲ့အထက်မှာ300ကျော်လောက်လုပ်ငန်းခွင်တွေကိုပြန်လည်ဝင်သွားကြတာဖြစ်ပါတယ် CDM ဝန်ထမ်းတွေအစိုးရအလုပ်ကိုဆွံ့လွှတ်ပြီးတဲ့နောက်ပိုင်းကိုယ်ပိုင်လုပ်ငန်းလုပ်တဲ့သူဈေးရောင်းသူတခြားအလုပ်ပြောင်းလုပ်သူတွေလည်းရှိပါတယ်ဒါပေမဲ့အခုနောက်ပိုင်း CDM ဝန်ထမ်းဆိုရင်အလုပ်သက်ရှာဖို့အိမ်ကမ်းငှားဖို့အခက်အခဲတွေဖြစ်နေတယ်လို့ကိုယ်တိုင်ကြုံတွေ့နေရတဲ့ CDM ဝန်ထမ်းတယောက်ကပြောပြပါတယ
်အကြမ်းမဖက်ပဲအာနာဖီဆန်မဲဆိုပြီးတော့ကျွန်တော်တို့ကိုယ့်ရဲ့ဒီဇိုင်းနဲ့ကိုရုံထွက်ခဲ့ကြရပါတော့နော်အဲဆိုတော့အကြမ်းတော့ဘာဖြစ်လဲဆိုတော့ကျွန်တော်ကိုယ်တိုင်ကြုံတွေ့ခဲ့ရတာပေါ့နော် CDM မှာဆိုလို့ရှိရင်တခြားအလုပ်ရဖို့တစ်ခုချင်းနေမှာခက်ခဲလာတာတို့ဘာလို့ဟိုပြောရင်ဒီမှာအရင်လုပ်ခုလဲကိုမင်းရင်ဒီမှာလုပ်ခုလဲဘာလို့ကြောင့်ဒီလိုအခြေအနေကြောင့်ဒီလိုအလုပ်ထွက်လိုက်တာဘာညာပြောရင်တို့ကုမ္ပဏီဘက်ကဒီအလုပ်ရှင်တွေဘက်ကလည်းပြန်ကြည့်ပါပေါ့နော်ကာလာလည်းကြာလာပြီတို့လည်းတို့စီပွားရေးအခြေခံအဲ့လိုဖြစ်မှာပေါ့နော်ပြီးတော့ဒီအိမ်ကန်းတွေပါညှားမယ်ဆိုလို့ရှင်လေဒါစီဗန်နမားမှုမငှားခြင်းဘူးလို့ပါလို့အဲ့ဒါမျိုးတွေလည်းကျွန်တော်တို့ကြုံလာရတယ်ကျွန်တော်စပြီးတော့စီဗန်တို့တော့အခြေအနေနဲ့တော်တော်လေးကွာခြားသွားတဲ့အခြေအနေတွေဖြစ်လာတာပေါ့နော်ဒါတွေကတော့ကျွန်တော်တို့လက်ရှိမှာလည်းရင်ဆိုင်နေရတယ်ပေါ့နော
်ညဘက်တွေကတိတ်ဆောင်နေကြရတဲ့ဝန်ထမ်းတချို့ဟာတောအုပ်တွေထဲမှာရှင်းလင်းပြီးနေထိုင်နေရတာမျိုးသူများအိမ်ဘေးမှာယာယီတဲထိုးပြီးနေနေကြရသူမျိုးတွေလည်းရှိပါတယ်အခုလိုနေရေးစားရေးအတော်ကိုခက်ခဲနေကြတဲ့အတွက် ရေရှည်ဆက်လက်ရည်တည်နိုင်ဖို့ပံ့ပိုးကူညီမှုတွေကိုမျှော်လင့်နေကြပါတယ်2021 February လဆန်းပိုင်းကစလို့နိုင်ငံအနှံ့ဌာနပေါင်းစုံကအစိုးရဝင်တဲ့အများစုအကြမ်းမဖက်အာဏာဖိစက်ရေးမှပါဝင်ခဲ့ကြတဲ့အတွက်အခုအချိန်ထိနေမျိုးအများစုကအပါအဝင်အစိုးရလုပ်ငန်းပိုင်းတချို့ပုံမှန်ပြန်လည်လည်ပတ်နိုင်ခြင်းမရှိသေးပါဘူးရှင်